မင်္ဂလာညနေခင်းမှာသောရရှင်များရှင်အမေရိကန်ပြည်အောင်စုဝါရှင်တန် DC မြို့တော်ကနေ2019ခုနှစ်ဒီဇင်ဘာလ23ရက်တနင်္လာနေ့ညနေခင်း VOA မြန်မာပိုင်းစီစဉ်နေကိုမြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီထိစတင်ထုတ်လွှင့်ပေးနေပါပြီ။ဖိုင်းဒိုမီတာ19နဲ့25တို့ကနေဓာတ်ရိုက်နားဆင်နိုင်ပါပြီရှင်။တနင်္လာညနေခင်းအတွက်အစီအစဉ်မှုကကျမစုမောပါရှင်
။ကျမကတော့စုမြတ်မောပါ။အမေရိကန်တပ်ဖွဲ့ဝင်တယောက်အာဖဂန်နစ္စတန်နိုင်ငံမှာစစ်မှုထမ်းရေးသေဆုံးသွားတဲ့အတွက်ဒီနှစ်ထဲအာဖဂန်မှာကြာဆုံးတဲ့အမေရိကန်စစ်သည်အယောက်20ရှိသွားပါပြီ။အမေရိကန်သမ္မတနဲ့ယူကရိန်းသမ္မတတို့ဇူလိုင်25ရက်နေ့ကဖုန်းပြောပြီးမိနစ်90အကြာယူကရိန်းကိုပေးမဲ့စစ်ရေးအကူအညီတွေဆိုင်းထားဖို့အင်ဂျီရောကပန်တန်ဂွန်စစ်ဌာနချုပ်ကိုအမိန်ပေးတဲ့အီးမေးလ်ထွက်ပေါ်လာပါတယ်။အခုလိုနောက်ဆုံးရသတင်းတွေကိုကိုဝင်းမင်းနဲ့ရှင်းပြပေးပါမယ်ရှင်
။ဟုတ်ကဲ့ပါရှင်။ဒီနေ့နေခင်သောရရှင်နေနားဆင်ရမှာကတော့ဒီကနေ့ရန်ကုန်မြို့လေမြို့တော်ခမ်းမရှိမှာတော့လူလူရာနဲ့ချီငိမ့်ညမ်းစွာချီတက်ဆူဝေးခဲ့ကြပြီးတော့နေပြည်တော်က Western Hill ကျောင်းမှာလိမ္မာရေးဆိုင်ရာအနိုင်ကျင့်ခံခဲ့ရတဲ့အသက်3နှစ်အရွယ်မူကြိုးကျောင်းသူလေး Victoria အတွက်တရားမျှတမှုဖော်ဆောင်ပေးဖို့တောင်းဆိုခဲ့ကြပါတယ်
။လူလူကောင်းမွန်သောရဲရဲချီတော်ကျေးဇူးပေး Victoria မူ
ကျေးတပ်ဖွဲ့ရဲ့ကျင်းဝင်ဖောက်ပြက်မှုတွေကိုပါအေးအေးယူပေးဖို့တောင်းဆိုခဲ့တဲ့အကြောင်းဒီသတင်းနောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်။နောက်စီးရေးတင်းမာမှုတွေဖြစ်နေတဲ့ရခိုင်ပြည်နယ်ထဲမှာတော့မြေပုံမြို့နယ်ကပျောက်သွားတဲ့လယ်သမား2ဦးရဲ့အလောင်းကိုပြန်တွေ့ပြီးတပ်ဖက်ကဒီလူတွေဟာမိုင်းဆွဲသူတွေလို့ပြောဆိုလိုက်တဲ့သတင်းနဲ့အတူစစ်တပ်နဲ့ရခိုင်တပ်စစ်ဖြစ်နေတဲ့နောက်ချင်းပြည်နယ်ပလောဝမြို့မှာတော့ WFP ကမ္ဘာစစ်နေရိတ်ခါအကူအညီကိုတယ်ဆောင်ခွင့်ပြန်ပြီးပြုလေးပေးလိုက်တဲ့အကြောင်းနောက်ဆုံးရသတင်းပေးပို့ချက်တွေကိုနားဆင်ရဖို့ရှိသလို VOA ရဲ့သောတာရှင်တွေအတွက် Christmas Day သတင်းတပုတ်နဲ့လည်းဖျော်ဖြေပေးဖို့ရှိပါတယ်ရှင်။အခုချင်းဆုံးကတော့တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့သတင်းတွေကိုမဆုမျက်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးကြပါလိမ့်မယ်ရှင်။
အမေရိကန်တပ်ဖွဲ့ဝင်တယောက်အာဖဂန်နစ္စတန်နိုင်ငံမှာစစ်မှုထမ်းရေးသေဆုံးသွားတယ်လို့အမေရိကန်စစ်တပ်ကဒီကနေ့ကြေညာခဲ့ပါတယ်။အာဖဂန်နစ္စတန်မှာတပ်ဆွဲထားတဲ့အမေရိကန်စစ်တပ်ရဲ့ကြေညာချက်ထဲမှာဘယ်လိုသေဆုံးသွားတယ်ဆိုတဲ့အသေးစိတ်ကိုတော့ဖော်ပြထားခြင်းမရှိပါဘူး။ဒီကနေ့သေဆုံးသွားတဲ့တယောက်နဲ့ဆိုရင်အာဖဂန်မှာတာဝန်ထမ်းဆောင်ရင်သေဆုံးသွားတဲ့အမေရိကန်စစ်သားစုစုပေါင်းဒီနှစ်ထဲမှာအယောက်20ရှိသွားပါပြီ။တာလီဘန်တွေကတော့သူတို့လက်ချက်လို့သတင်းတောက်တွေကိုကြီးညာချက်ပေးပို့ပါရဲမငြိမ်မသက်ဖြစ်နေတဲ့ခွန်ဒူးစ်နယ်ထဲမှာတာလီဘန်တွေရှိတဲ့နေရာပေါ်ပူးတွဲဆစ်ဆင်ရေးလုပ်မဲ့အာဖဂန်နဲ့အမေရိကန်တွေအပေါ်ကားဘုံးထောင်တိုက်ခိုက်ခဲ့တယ်လို့တာလီဘန်တွေကဆိုပါရဲတေဆုံသွားတယ်လို့ဆိုတဲ့အမေရိကန်စစ်သားရဲ့ကိုပိုင်နံပါတ်ပါတဲ့ဆွဲပြားနဲ့သွေးစွန်းနေတဲ့ယူနီဖောင်းဓားပုံတွေကိုလည်းတာလီဘန်တွေကထုတ်ပြန်ခဲ့ပါရဲချာဒါရာခရိုင်နေရာအများစုကိုတာလီဘန်တွေကထိန်းချုပ်ထားတာဖြစ်ပါတယ်။ဘုံကွဲမှုအတွင်းမှာအမေရိကန်စစ်သားတယောက်နဲ့အာဖဂန်ကော်မန်ဒိုတယောက်လည်းအပြင်းထန်ထဏ်ရာရသွားတယ်လို့တာလီဘန်တို့ကဆိုပါတယ်။အခုလိုတာလီဘန်တွေရဲ့ထုတ်ပြန်ပြောကြားချက်ကိုအတည်ပြုနိုင်ဖို့တော့ခက်ခဲပါတယ်
။အာဖဂန်နစ္စတန်နိုင်ငံသမ္မတရွေးကောက်ပွဲရလဒ်တွေကိုမနေ့ကကြေညာခဲ့ရမှာကနဦးရလဒ်တွေရဲ့လက်ရှိသမ္မတအရှရဖ်ဂန်နီကအနိုင်ရပြီးတော့သမ္မတဖြစ်တဲ့ဒုတိယကြိမ်နောက်ထပ်၅နှစ်သက်တမ်းထမ်းဆောင်ဖို့ရွေးချယ်ခံလိုက်ရပါတယ်။အာဖဂန်နိုင်ငံရဲ့လွတ်လပ်တဲ့ရွေးကောက်ပွဲကော်မရှင်ကြီးကအချိန်တော်ကြာနှောင့်နှေးကြံ့ကြာနေတဲ့ရွေးကောက်ပွဲရလဒ်ကိုကပူးမြို့မှာပြုလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ကြေညာခဲ့တာဖြစ်ပြီးဒီရလဒ်တွေရတော့သမရခါနီကစုစုပေါင်းမဲရီအတွက်1.8သန်းနဲ့ကမဲရီအတွက်58ရာခိုင်နှုန်းရခဲ့ပါတယ်။သူ့ရဲ့အဓိကပြိုင်ပွဲဖြစ်တဲ့အဗ်ဒူလာကတော့မဲရီအတွက်39ရာခိုင်နှုန်းရခဲ့တာဖြစ်တယ်လို့အာဖဂန်ရွေးကောက်ပွဲကော်မရှင်ကြီးကဟာဝါအလမ်နရစ်စတန်နီကပြောပါတယ်။အငြင်းပွားစရာတွေဖြစ်ခဲ့တဲ့အာဖဂန်သမ္မတရွေးကောက်ပွဲကိုစက်တင်ဘာ28ရက်နေ့ကတည်းကကျင်းပခဲ့တာဖြစ်ပြီးကနဦးရလဒ်တွေကိုအောက်တိုဘာ19ရက်နေ့ကတည်းကထုတ်ပြန်ဖို့မူလကစီစဉ်ထားခဲ့ပေမဲ့အဗ်ဒူလာကနေဒီရွေးကောက်ပွဲအတွင်းမဲမတမာမှုတွေရှိခဲ့တယ်လို့စွပ်စွဲတာအပြင်အခြားနည်းပညာပိုင်းအခက်အခဲတွေကြောင့်ရွေးကောက်ပွဲကော်မရှင်အနေနဲ့မဲရလဒ်တွေကိုကြေညာဖို့ကြံ့ကြာနေခဲ့တာပါ။အခုလိုရွေးကောက်ပွဲရလဒ်အဖြစ်ထွက်ပြီးတဲ့နောက်အာဖဂန်နိုင်ငံအတွင်းမတည်ငြိမ်မှုတွေနဲ့ငြိမ်းချမ်းဆွေးနွေးမှုအတွက်တာလီဘန်နဲ့အာဖဂန်ကြားအမေရိကန်ရဲ့ဂျာဝင်ညှိနှိုင်းမှုတွေကိုအပြည့်အသက်လှုပ်ဆောင်ဖို့မျှော်လင့်ချက်တွေရှိလာပြီးနိုင်ငံတွင်းဆယ်စုနှစ်ကြာပဋိပက္ခတွေနဲ့အဆုံးသတ်ဖို့မျှော်လင့်လာနိုင်ချက်တွေရှိနေပါတယ်။ဒါပေမဲ့ပြည်ပတပ်ဖွဲ့တွေအာဖဂန်ကနေပြန်ပြီးထွက်ခွာမဲ့သဘောတူညီချက်ကိုအမေရိကန်ဘက်ကစိုင်းမထုတ်ရင်ဆွေးနွေးမှုတွေကိုလက်ခံမှာမဟုတ်ဘူးလို့တော့တာလီဘန်တွေဘက်ကတောက်ကြံနေကပြောထားပါတယ်ခင်ဗျာ။
အမေရိကန်သမ္မတဒေါ်နယ်ထရမ့်နဲ့ယူကရိန်းသမ္မတဗလာဒီမီယာဇလန်စကီတို့ဇူလိုင်25ရက်နေ့ကဖုန်းပြောပြီးမိနစ်90အကြာမှာယူကရိန်းကိုပေးမဲ့စစ်ရေးအကူအညီတွေဆိုင်းထားဖို့အင်ဂျီရောကပန်တဂွန်စစ်ဌာနချုပ်ကိုအမိန်ပေးတဲ့အီးမေးလ်ထွက်ပေါ်လာခဲ့ပါတယ်။သမ္မတထရမ့်အပေါ်တရားစွဲထားတဲ့အမှုကိုအထက်လွှတ်တော်မှကြားနာရေးအတွက်ဒီမိုကရက်နဲ့ရီပပ်ဘလစ်ကန်အမတ်တွေကြားညှင်းခုံနေကြချိန်မှာ Center for Republic Integrity ဆိုတဲ့သတင်းမှန်ဖော်ထုတ်တဲ့ NGO အဖွဲ့ကအစိုးရအီးမေးလ်တွေကိုထုတ်ပြန်တာဖြစ်ပါတယ်။သမ္မတထရမ့်ယူကရိန်းသမ္မတနဲ့စကားပြောပြီးတနအိခွဲလောက်အကြာမှာပဲ ိမ်မြူတော်အကြီးတန်းတာဝန်ရှိသူမိုက်ဒါဖီကကာကွယ်ရေးဆိုင်ရာအကြီးတန်းတာဝန်ရှိသူတွေကိုစီရေးအကူအညီတွေဆိုင်းထားဖို့နဲ့ဒီကိစ္စကိုလည်းမပေါက်ကြားစေဖို့အီးမေးလ်ရေးသားပြောကြားခဲ့တာပါ။အဲ့ဒီနေ့ကဖုန်းဆက်သွယ်မှုအတွင်းသမ္မတထရမ့်ကသမ္မတဇယ်လန်စကီကိုအကူအညီတစ်ခုပေးပါလို့ပြောကြားပြီးဒုသမ္မတဟောင်းဂျိုးဘိုင်ဒန်နဲ့သူ့ရဲ့သားအပေါ်စုံစမ်းဖို့ပြောကြားခဲ့တာပါ။ဒီပြောကြားချက်ကိုစိုးရိမ်နဲ့အမည်မဖော်လိုသူကထောင်လန်းရေးစစ်ဆေးရေးမှုချုပ်ကိုတိုင်ကြားခဲ့မှုပေါက်ကြားရကနေသမ္မတထရမ့်အပေါ်တရားစွဲဖို့အထိဖြစ်လာရတာပါ။သမ္မတထရမ့်ဟာသူ့နိုင်ငံရဲ့အကျိုးအမြတ်တွေအာဏာအလွဲသုံးစားလုပ်ခဲ့တယ်လို့ဒီမိုကရက်အမတ်တွေကဆွဆွဲပြီးအာဏာအလွဲသုံးစားလုပ်မှုလွှတ်တော်ဆောင်ရွက်ချက်တွေကိုတားဆီးနှောက်ယှက်မှုတို့နဲ့သမ္မတကိုဆွဲချက်တင်ထားပါတယ်။ဒီအမှုကိုအထက်လွှတ်တော်မှဆက်လက်စစ်ဆေးကြားနာရမှာဖြစ်ပေမဲ့အောက်လွှတ်တော်ကစုံစမ်းတွေးရှိထားတဲ့အချက်အလက်တွေကိုအောက်လွှတ်တော်ဥက္ကဋ္ဌကအထက်လွှတ်တော်ကိုလွှဲမပေးသေးပါဘူး။ Republican တွေလွှမ်းမိုးထားတဲ့အထက်လွှတ်တော်မှာမျှတတဲ့ကြားနာပွဲဖြစ်ဖို့ဒီမိုကရက်အမတ်တွေကတိုက်တွန်းနေကြပါတယ်
။ Iraq နိုင်ငံမှာတော့ဂျားဖြတ်ဝန်ကြီးချုပ်ရွေးချယ်ဖို့နောက်ဆုံးသတ်မှတ်ထားတဲ့ညသခေါင်မတိုင်ခင်မနေ့ကထောင်နဲ့ချီတဲ့ပြည်သူတွေလမ်းမပေါ်ထွက်ဆန္ဒပြခဲ့ကြပါတယ်။အစိုးရစံချိန်ဆန္ဒပြပွဲတွေဟာမြို့တော်ဘက်ဂျန်နဲ့ Shirai ဘာသာဝင်အများစုနေထိုင်တဲ့တိုင်းပြည်တောင်ပိုင်းဒေသတွေမှာအောက်တိုဘာလကကဖြစ်ခဲ့တာမှာအချင်းပြည့်ချစားမှုအစိုးရရဲ့ဆွမ်းဆောင်ရည်ညံ့ဖြစ်မှုနဲ့အလုတ်ကန်ရှာပါမှုတွေကိုအဓိကတာဆန္ဒပြနေကြတာပါဒီဆန္ဒပြမှုတွေအတွင်းလူပေါင်း460ထက်မနည်းတည်ဆုံခဲ့ရပြီးတောင်းတဲ့ချီတဲ့တရားရခဲ့ပါတယ်ဝန်ကြီးချုပ်အဗ်ဒယ်မာဒီဟာပြီးခဲ့တဲ့တောက်ကြံတွေကယာရုကနေအနားယူသွားခဲ့တာပါသမရဘာဟမ်ဆာလီနဲ့လွှတ်တော်အနေနဲ့လည်းသတ်မှတ်ထားတဲ့အချိန်တွေဝန်ကြီးချုပ်တည်ရွေးချယ်ခန့်ဖို့အချိန်ချင်းပြတ်ကွက်ခဲ့ပြီးဖြစ်ပါတယ်ဝန်ကြီးချုပ်မာဒီနဲ့သူ့ရဲ့အစိုးရအဖွဲ့ကဝန်ကြီးချုပ်အတွက်ကိုရွေးချယ်ပြီးတဲ့အချိန်ထိဂျာကာလာမှာအင်းဆောင်ဆွေအဖြစ်ဆက်လက်တာဝန်ယူသွားပြီးဖို့သဘောတူထားပါတယ်။ဒါပေမဲ့ဆန္ဒပြနေသူတွေကတော့ဝန်ကြီးချုပ်ယာရုကချက်ချင်းနှုတ်ထွက်ပေးပြီးဝန်ကြီးချုပ်အတွက်ကိုခန့်အပ်ပေးုံနဲ့မချေနှံ့နိုင်ဖြစ်နေတာပါ။သူတို့အနေနဲ့အချင်းပြတ်ချစားမှုအလုံးမဖြစ်မှုနဲ့ရေနံကျော်ဝချမ်းသာတဲ့အီရတ်နိုင်ငံဆင်းရဲနွမ်းပါနေရတဲ့အဖြစ်ကပြောင်းလဲပြနိုင်အောင်နိုင်ငံရေးစနစ်ကြီးတစ်ခုလုံးပြောင်းလဲပြတာကိုလိုလားနေကြတာပါခင်ဗျ။
Pure American တဲ့ညနေပဲမြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေညနေ9နာရီထိလိုင်းဒိုမီတာ70 kHz 1683ညလိုင်းဒိုမီတာ19 kHz 15563ညနဲ့လိုင်းဒိုမီတာ25 kHz 11965တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီနေ့လာနေညနေပိုင်းနိုင်ငံတကာသတင်းတွေကို VOA ကဆက်ပြီးတော့ကြီးညာပေးနေပါတယ်။ Australia နိုင်ငံကလူဦးရေအထူးသဖြင့် New South Wales ပြည်နယ်မှာတော်မီလောင်ကျွမ်းမှုဟာလားနဲ့ချီကြားနိုင်တယ်လို့အာဏာပိုင်တွေသတိပေးနေကြမှာပဲဝင်းကြီးချုပ်ကတော့သူ့အစိုးရရဲ့ယာတိဥရုဆိုင်ရာမူဝါဒကိုကာကွယ်ပြောကြားလိုက်ပါတယ်မတ်ကြီးဒေတာကမိသက်သမားတွေကိုတွားရောက်အားပေးစေဝင်းကြီးချုပ်စကော့မော်ရီဆန်ကယာတိဥရုဖောက်ပြန်မှုတားဆီးရေးအစိုးရရဲ့ဆောင်ရွက်ချက်တွေကိုပြောင်းလဲစရာမလိုဘူးလို့ပြောကြားခဲ့တာပါကာဗွန်ဒန်းငွေထုတ်လုပ်မှုလျှော့ချရေးအတွက်ဩစတြေးလျကပြစ်မှတ်ထားတဲ့အတိုင်းအတာရအောင်ဆောင်ရွက်နေတယ်လို့လည်းဆိုပါတယ်နိုင်ငံရဲ့အကြောင်းမီးသွေးထုတ်လုပ်မှုလုပ်ငန်းကိုမစင်မချင်းလျှော့ချလိုက်မှာမဟုတ်ဘူးလို့လည်းဝန်ကြီးချုပ်မော်ရီဆန်ကပြောကြားခဲ့ပါတယ်။ New South Wales ပြည်နယ်ထဲမှာစံချိန်တင်အောင်ပူပြင်းတဲ့အပူလှိုင်းကိုခန်းစားနေရချိန်မှာအခုလိုဝန်ကြီးချုပ်ကပြောကြားခဲ့တာပါ။ရာသီဥတုပြောင်းလဲဖောက်ပြန်မှုတားဆီးရေးအတွက်ဩစတြေးလျအစိုးရကထိထိရောက်ရောက်မလုပ်ဘူးလို့ရာသီဥတုဆိုင်ရာတက်ကြွလှုပ်ရှားသူ Greta Thunberg ကလည်းဝေဖန်ထားပါတယ်။ဩစတြေးလျမှာမိုးခေါင်ရေချမှုအပူချိန်လွန်ကဲမှုတို့ကြောင့်တော်မီတွေလောင်ကျွမ်းနေပြီး New South Wales ပြည်နယ်တခုထဲမှာလောင်နေတဲ့တော်မီ100ကျော်ပါတယ်။ September လတည်းကလောင်နေတဲ့တော်မီတွေကြောင့်စုစုပေါင်းသေဆုံးသူလည်း9ယောက်ထဲမှနေရှိပါတယ်ရှင်
။အိန္ဒိယနိုင်ငံမှာတော့အနည်းဆုံးလူပေါင်း23ဦးသေခဲ့ရပြီးတဲ့နိုင်ငံသားဥပဒေသစ်ဆန့်ကျင်ဆန္ဒပြပွဲတွေတနိုင်ငံလုံးကိုဒီနေ့ဆက်ဖြစ်ပြီးကြီးမားလာနေချိန်မှာဝန်ကြီးချုပ်ဘက်ကတော့ဒီဥပဒေသစ်ကိုကာကွယ်ပြောဆိုလိုက်ပါတယ်။ဒီဆန္ဒပြပွဲတွေမှာပါဝင်လာတဲ့အတိုက်ခံကွန်ဂရက်ပါတီခေါင်းဆောင်ဆိုနီယာဂန်ဒီဦးဆောင်တဲ့ဆန္ဒပြပွဲတွေနယူးဒေလီမြို့တော်မှာဒီနေ့ဖြစ်ပွားနေပါတယ်။ဝန်ကြီးချုပ်နရန္ဒရာမိုဒီကတော့ဒီဥပဒေသစ်ကြောင့်နိုင်ငံထဲမှာရှိပြီးသားမွတ်စလင်တွေပေါ်ထိခိုက်မှာမဟုတ်ဘူးလို့မနေ့ကကျင်းပတဲ့ BJP လို့တကခေါ်တဲ့သူ့ရဲ့ဟိန္ဒူမျိုးသားရေးဝါဒီပါတီဦးဆောင်တဲ့လူထုဆန္ဒပြပွဲအတွင်းမှာကာကွယ်ပြောဆိုလိုက်ပါတယ်။ဝန်ကြီးချုပ်မိုဒီကဆက်ပြီးနိုင်ငံအတွင်းမှာမွေးခဲ့တဲ့မွတ်စလင်တွေနဲ့နိုင်ငံသားမိဘပူးပွားတွေကဆင်းသက်လာတဲ့မွတ်စလင်မောင်နှမတွေပေါ်ဒီဥပဒေသစ်ကတည်ရောက်မှုရှိမှာမဟုတ်ဘူး။နိုင်ငံထဲမှာမွတ်စလင်တွေကိုထိမ့်သိမ်းထားတဲ့စခန်းတွေလည်းမရှိဘူး။အခုဆဆွဲနေတာတွေကအလိန်ညာတွေသာပါလို့ပြောခဲ့တာပါ။ဒီဥပဒေသစ်နဲ့မွတ်စလင်တွေကိုခွဲခြားကအိန္ဒိယရဲ့ဘာသာရေးမဆွတ်တဲ့နိုင်ငံရေးအုပ်မြစ်ကိုချိုးဖောက်နေတယ်လို့ဆန္ဒပြသူတွေကဆက်လက်ဝေဖန်ဆန္ဒပြနေချိန်မှာဝန်ကြီးချုပ်မော်ဒီကတော့ပြည်သူတွေအနေနဲ့အစိုးရဆုံးဖြတ်ပြီးဖြစ်တဲ့ဒီဥပဒေသစ်ကိုလိုက်နာဖို့တောင်းဆိုခဲ့ပါတယ်။အိန္ဒိယလွှတ်တော်အနေနဲ့ ဒီအငင်းပွားပွဲဥပဒေကိုပြဋ္ဌာန်းပြီးနယူးဒေလီမြို့တော်ကမွတ်စလင်တက္ကသိုလ်မှစတင်ခဲ့တဲ့ဒီဆန္ဒပြပွဲတွေဟာအစိုးရတာမစ်ထားတဲ့ကြားရက်ကအခုနှစ်ပတ်ကြာလာချိန်မှာပဲအခြားမျိုးကြီးတွေကိုလည်းပြန့်နှံ့ပြီးအယက်သားတွေနဲ့ပညာရှင်တွေနောက်တိုက်ခံတွေပါပူးပေါင်းပါဝင်လာနေကြပါတယ်။ဒီဥပဒေမှာမွတ်စလင်များစုရှိတဲ့ဘင်္ဂလားဒေ့ရှ်ပါကစ္စတန်နဲ့အာဖဂန်နစ္စတန်နိုင်ငံတွေကတရားမဝင်ရောက်လာတဲ့မွတ်စလင်မဟုတ်တဲ့ဟိန္ဒူပါဝင်ဘာသာရေးလူနည်းစုတွေအနေနဲ့ဘာသာရေးနှစ်ခုခံခဲ့ရရင်အိန္ဒိယနိုင်ငံသားဖြစ်ရှောက်ထားခွင့်ရှိမှာဖြစ်ပါတယ်။ဒါပေမဲ့မြန်မာနိုင်ငံကဟိန္ဒူတွေတော့မပါပါဘူးခင်ဗျ။
အမေရိကန်နဲ့မြောက်ကိုရီးယားကြားဆွေးနွေးမှုအရှိန်မပြတ်စေရေးကအရေးအကြီးဆုံးဖြစ်တယ်လို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကတရုတ်သမ္မတရှီဂျင်ပင်ကိုဒီကနေ့ပြောကြားလိုက်ပါတယ်။မြောက်ကိုရီးယားအမေရိကန်ဆွေးနွေးပွဲတွေဆိုင်းနေတာနဲ့တင်းမာမှုတွေမြင့်တက်နေတာဟာတောင်ကိုရီးယားအတွက်ရောတရုတ်အတွက်ပါမြောက်ကိုရီးယားအတွက်ပါအကျိုးမရှိဘူးလို့တောင်ကိုရီးယားသမ္မတမွန်ဂျေအင်ကဘေကျင်းမြို့တော်မှာတရုတ်သမ္မတနဲ့တွေ့ဆုံစီပြောကြားခဲ့ပါတယ်။တရုတ်သမ္မတရှီကလည်းအမေရိကန်နဲ့မြောက်ကိုရီးယားဆွေးနွေးပွဲတွေဖြစ်အောင်တရုတ်နဲ့တောင်ကိုရီးယားပေါင်းပြီးကူညီသင့်တယ်လို့ပြောကြားခဲ့ပါတယ်။မြောက်ကိုရီးယားနျူကလ িয়ার အစီအစဉ်ဆုံးသတ်ဖို့နဲ့ရေရှည်ငြိမ်းချမ်းရေးအတွက်ဆွေးနွေးမှုတွေရှင်းမလို့နောက်မဆုတ်ဖြစ်နေချိန်မှာဆွေးနွေးမှုတွေပြန်ဆနိုင်ဖို့အတွက်အမေရိကန်ကရန်လိုတဲ့မူဝါဒကိုဒီနှစ်မကုန်ခင်ပြင်ဖို့မြောက်ကိုရီးယားဘက်အချိန်သတ်မှတ်ထားပါတယ်။အခုလိုအခြေအနေမှာတောင်ကိုရီးယားနဲ့တရုတ်ခေါင်းဆောင်တို့မြောက်ကိုရီးယားအရေးကိုဆွေးနွေးခဲ့ကြတာဖြစ်ပါတယ်ရှင်။
တနင်္လာညနေခင်းအတွက်နောက်ဆုံးသိထားတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုမတ်စုမြတ်မွန်နဲ့ကိုဝင်းမင်းတို့တင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင်။ VOA ကနေခုထုတ်လွှင့်ပေးနေတဲ့ရေဒီယိုစီစဉ်တွေကိုထုတ်လွှင့်နေချိန်နဲ့တပြိုင်တည်းထဲ VOA ရဲ့ website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်နဲ့တပြိုင်ညီနားဆင်နိုင်ကြပါရှင်။အခုအရင်ဦးဆုံးထိတ်တန့်ရောက်သတင်းလွှာတွေနဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ပေးကြပါမယ်။အရင်ဦးဆုံးတော့ဒီကနေ့ရန်ကုန်မြို့မြို့တော်ခမ်းမရှိမှာများပြည်သူလူထုစုယုံပြီး Victoria အမှုတရားမျှတမှုရရှိရေးငြင်းငြမ်းစွာစုဝေးတောင်းဆိုခဲ့ကြတဲ့အကြောင်းကိုတင်ဆက်ချင်ပါတယ်
။မြန်မာနိုင်ငံရဲတပ်ဖွဲ့အနေနဲ့ပြည်သူရဲ့အခွင့်အရေးကိုကာကွယ်ရမယ့်အစားကျင့်ဝတ်ချိုးဖောက်ခဲ့တဲ့ဥပဒေမဲ့လုပ်ရက်တွေကြောင့်တရားဥပဒေစိုးမိုးမှုဟာစိုးရိမ်စရာဖြစ်လာပြီးလုံခြုံရေးတပ်ဖွဲ့ဝင်တွေအပေါ်မှာပြည်သူလူထုရဲ့ယုံကြည်မှုဆုံးရှုံးနေပြီဖြစ်လို့တရားမျှတမှုရစေချင်ပါတယ်လို့ဗစ်တိုးရီးယားအမှုတရားမျှတရေးလူထုကတောင်းဆိုလိုက်ပါတယ်။ဒီကနေ့ရန်ကုန်မြို့နယ်မြို့တော်ခမ်းမရှိမှာလူထုရာနဲ့ချီငိမ့်ငန်းစွာချီတက်စုဝေးခဲ့ကြပြီးနေပြည်တော် Western Hill ကျောင်းကလိမ်မိုင်းဆိုင်ရာအနိုင်ကျင့်ခံခဲ့ရတဲ့အသက်3နှစ်အရွယ်မူဂျိုကျောင်းသူလေးဗစ်တိုးရီးယားအတွက်တရားမျှတမှုဖော်ဆောင်ပေးရေးတောင်းဆိုခဲ့ကြတာပ
ါ။ရန်ကုန်မြို့ရန်ကုန်မြို့ဗစ်တိုးရီးယားမှုပြည်ထောင်စုမှုပေါ်ဆောင်ရေ
း
လို့ရေးလို့ရေးရန်ကုန်မြို့ရုံးရဲနဲ့သုံးရမျို
းဆန္ဒကြ
ဆန္ဒကြတရားတော်မယောင်နာမလည်းတောင်းဝရ
ပြီးဆန္ဒပြီးဆန္ဒ
ဗစ်တိုးရီးယားမှုပြည်ထောင်စုမှုပေါ်ဆောင်ရေးလို့ရေးလ
ို့ရေး
ဗစ်တိုးရီးယားမှုပြည်ထောင်စုမှုပေါ်ဆောင်ရေးလို့ရေ
းလို့ရေး
ဗစ်တိုးရီးယားမှုပြည်ထောင်စုမှုပေါ်ဆောင်ရေးလို့ရေးလ
ို့ရေး
ရန်ကုန်မြို့ရုံးရဲနဲ့သုံးရမျိုး
လိမ်မိုင်းဆိုင်ရာကျူးလွန်ခံထားရတဲ့ဒီကလေးငယ်ဗစ်တိုးရီးယားရဲ့အမိရင်းနဲ့အမှုမှာပါဝင်သူတွေရဲ့ကိုယ်ရေးအချက်အလက်တွေကိုဖွင့်ချထုတ်ဖော်ခဲ့တဲ့ရဲတပ်ဖွဲ့ရဲ့လုပ်ရက်ဟာတရားဥပဒေစိုးမိုးရေးပြက်ပြားသွားတဲ့ပြရုပ်ဖြစ်ကြောင်းတက်ကြွလှုံ့ရှားသူတချို့ကလည်းပြောဆိုလိုက်ပါတယ်ဗစ်တိုးရီးယားရဲ့အမှုမှာရဲတပ်ဖွဲ့ရဲ့လုပ်ရက်ဟာဥပဒေမဲ့လုပ်ရက်ဖြစ်လာတဲ့အတွက်ပြည်သူတွေနဲ့အတူဥပဒေပညာရှင်တွေကပါဝန်းရံတောင်းဆိုခဲ့ကြတာဖြစ်တယ်လို့ရှေ့နေကြီးဦးကြည်မြင့်ကပြောပါတယ
်ဒီကိစ္စတော့အတော့ကိုတရားလုံးနေပေါ့ဗျာမတရားအဲ့ကိုတရားလုံးတာလေနော်စတယ်အမှုတီဆောက်ဆိုတွေကအမှုကတားစီပြီးတော့ခုနကမှဗီဒီယိုလေးထွက်တဲ့အချိန်မှာကိုကိုညီညီနဲ့တာဝန်ရှိတဲ့တာဝန်ရှိတဲ့တာမရရှိတဲ့ခြေခံကိုတားစီပြီးတော့ဖျက်ပြခိုင်းလိုက်တခါလဲဒီဟာနှစ်လနဲ့ sorry ငါပတ်နေပေါ်မယ်အမှုပေါ်ပေါ်ရမယ်အမှုဘသူဆိုတာပေါ်မယ်တရားခံပေါ်ရအမှုတမင်းကိုလမ်းကြောင်းလွှဲပြီးတော့တိဆောက်ပြီးတော့ကျွန်တော်ပြည်သူကြီးရလုံးနဲ့ဘူးလုံးမရောက်ဘူးเนาะပြည်သူကြီးရတော့ဒုက္ခရတော့မခံစားပါဘူးဝဲရံတာပဲတော့သို့တော်လည်းပဲတိုင်းကရှင်မိသားစုတော့အလွန်ပင်မစိတ်စီးရဲပြီးတော့ဒီဖြစ်ရဒီအတွက်ကျွန်တော်တို့ဝဲရံနေဖြစ်ပါတယ်အဲ့တော့ဒီလိုလာတော့ဝဲရံရတဲ့အချိန်မှာအကြောင်းမဲ့မဟုတ်ဘူးကျွန်တော်တို့နိုင်ငံရဲ့နောက်ကလင်းတုံရဲ့အမှုတွေမရေမှုတွေလွယ်ရကူမဖြစ်အောင်မပပြအောင်သွားအောင်တရားဥပဒေအမှန်တိုင်းဖြစ်အောင်ဝိုင်းဝန်းကြတာဖြစ်တယ်လို့ကျွန်တော်တို့ဒီလိုထင်ထင်ယူဆပါကြောင်းဒီလိုကြုံတင်ပြပါတယ်ကျေးဇူးပါတယ်
ဗစ်တိုးရီးယားအတွက်တရားမျှတမှုရစေချင်ပါတယ်လို့လည်းနိုင်ငံရေးကျင်းသားဟောင်းများအဖွဲ့ဦးဆောင်ကော်မတီဝင်ဦးထွန်းကြည်ကလည်းပြောပါတယ
်အလွန်တရာမှစိုးရင်ပွဲရမှာတရားဥပဒေစိုးမိုးရေးဟာဘာကြောင့်လဲဆိုဥပဒေတက်ဝင်လှုပ်ရှားမှုမရှိတဲ့အချိန်ပြီမှာဥပဒေဘက်တော်သားတွေကိုနိုင်ကိုကဥပဒေကိုချိုးဖောက်နေတဲ့အခြေအနေနဲ့အချိန်ခါမျိုးမှာတရားဥပဒေစိုးမိုးရေးဘယ်လိုသွားတည်ဆောက်နော်ဘာလို့ကတီစင်းအစိုးရရဲ့ နော်အုတ်ချုံမှုအောက်မှာကင်းလွတ်နေတဲ့ဌာနဆိုင်ရာအဖွဲ့အစည်းတွေပါဟုတ်ပြီနော်ပူပေါင်းဆောင်ရွက်လိုတဲ့စိတ်တက်မြတ်လိုတဲ့စိတ်မရှိဘူးဆိုတာလေစကွင်းနဲ့ဒင်းဆိုင်ချင်းလင်းဘွဲကနေတက်တိတ်ခံနေပါနော်အဲ့ဒီအတွက်ကြောင့်မလို့ကျွန်တော်တို့တိုင်းပြည်ရဲ့တရားဥပဒေစိုးမိုးရေးဟာအလွန်တရာမှစိုးရင်ရေမှတ်ကိုရောက်နေတယ်လို့ဒီနေရာကနေပြီးတော့ဒင်းစကားပါကြမှာ
ဒီကနေ့ရန်ကုန်မြို့မြို့တော်ခမ်းမခြေက Justice for Victoria Victoria အတွက်တရားမျှတမှုလူမှုလှုပ်ရှားမှုမှာတော့နိုင်ငံရေးလှုပ်ရှားသူတွေဥပဒေပညာရှင်တွေတက်ကြွလှုပ်ရှားသူတွေလူ့ခွေးလှုပ်ရှားသူတွေနဲ့အများပြည်သူတွေပါအပါအဝင်စိတ်ဝင်စားသူယာနဲ့ချီပါဝင်ချီတက်ခဲ့ကြပါတယ်ပြီးခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကအမှုရဲ့တန်တရားတရက်ခဲအောင်ကြီးကိုတရားရုံးကတရားရှင်လွှတ်ပေးခဲ့ပြီးတဲ့နောက်တရက်ဒီဇင်ဘာလ19ရက်မှာပဲရဲတပ်ဖွဲ့ကသတင်းစာရှင်းလင်းပွဲလုပ်ခဲ့ပြီးအောင်ကြီးကိုလွှတ်ပေးတာစောသေးတယ်ဆိုတဲ့အကြောင်းကိုထုတ်ဖော်ပြောဆိုခဲ့တာအပါအဝင်ကလေးငယ်ဗစ်တိုးရီးယားရဲ့အမိရင်းနဲ့မိသားစုအချက်အလက်နေရာလိပ်စာတွေကိုပါရဲတပ်ဖွဲ့တာဝန်ရှိသူတွေကရဲစာနီးဆိုတဲ့လူမှုကွန်ရက်မှာဖော်ပြခဲ့တာပါဗစ်တိုးရီးယားအမှုမှန်ပေါ်ပေါက်ရေးကျင့်ဝတ်ဖောက်ဖျက်ခဲ့တဲ့ရဲတပ်ဖွဲ့တာဝန်ရှိသူတွေကိုဥပဒေအရတရားစွဲဆိုသွားမယ်လို့ကာယကံရှင်ဗစ်တိုးရီးယားမိသားစုကလည်းပြောဆိုထားပါတယ်ဗစ်တိုးရီးယားအမှုရင်ဆိုင်နေချိန်မှာပဲအမှုလိုက်ရှင်းနေတွေကိုပါအပြန်အလှန်တရားစွဲဆိုမှုတွေဖြစ်ပွားခဲ့တဲ့ပြည်သူအများစိတ်ဝင်စားနေတဲ့ဒီအမှုမှာတော့မြန်မာနိုင်ငံရဲတပ်ဖွဲ့ရဲ့တုံ့ပြန်ဆောင်ရွက်ချက်တွေဟာကျင့်ဝတ်ဖောက်ပြက်ခဲ့တာကြောင့်လက်ရှိ NLD ဆိုရအနေနဲ့ထိရောက်စွာအရေးယူပေးဖို့ကိုလည်းတက်ကြွလှုပ်ရှားသူတွေနဲ့အများပြည်သူကတောင်းဆိုနေကြတာဖြစ်ပါတယ်ရှင်
ဆက်ပြီးတော့တိုင်းရင်းဒေသတွေကစစ်ရေးအခြေအနေသတင်းတွေကိုတင်ဆက်ပေးကြပါတယ်။ရခိုင်ပြည်နယ်မြောက်ပိုင်းမှာတော့စစ်တပ်နဲ့ရခိုင်တိုင်းရင်းသားလက်နက်ကိုင်တပ် A တို့ကြားတိုက်ပွဲတွေဇက်တိုက်ဆိုသလိုဖြစ်ပွားနေချိန်မှာမြေပုံမြို့နယ်ကန်းထောင်ကြီးမြို့မှာတော့ဒီဇင်ဘာလ18ရက်နေ့ကပျောက်ဆုံးသွားခဲ့တဲ့လယ်သမား2ဦးရဲ့အလောင်းကိုမင်းကတွေ့ရှိခဲ့တယ်လို့တေဆုံးသူတွေရဲ့မိသားစုဝင်တွေကပြောပါတယ်။ဒါပေမဲ့အဲ့ဒီဒေသခံ2ဦးဟာတပ်မတော်စစ်ကြောင်းကိုမိုင်းဆွဲခဲ့သူတွေဖြစ်ကြောင်းအနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရကလည်းပြောပါတယ်။သတင်းအဖြစ်ဆုံးကိုတော့ VOA သတင်းကိုတက်နိုင်သတင်းပေးပို့ထားပါတယ
်။မြေပုံမြို့နယ်ကန်းထောင်ကြီးမြို့မှာပြီးခဲ့တဲ့သတင်းပတ်တုန်းကပြစ်ခါမုံတစ်ခုဖြစ်ပေါ်ခဲ့ပြီးအဲ့ဒီမှာဒေသခံမျိုးသမီးသူတေဆုံးခဲ့ရတယ်လို့နှစ်ဦးပျောက်ဆုံးခဲ့ပါတယ်။အဲ့ဒီပျောက်ဆုံးနေတဲ့ဒေသခံနှစ်ဦးရဲ့အလောင်းကိုမနေ့ကမြို့နယ်၃မိုင်ခန့်ဝေးတဲ့ထူထောင်ဤလေကွင်းမှာတပ်ဖြတ်မြုပ်နှံထားတာကိုတွေ့ရတယ်လို့တေဆုံးသူရဲ့မိသားစုဝင်ကိုဆွတ်လတ်ရှေကပြောပါတယ်
။ဒီကယူဟာကလူကြီး၅ယောက်မျိုးသမီး၂ယောက်နဲ့လူကြီး၅ယောက်လူကြီး၃ယောက်သွားပြီးတော့ကြေးတဲ့အခါမှာတယ်မှာဘာလို့မရှိရဘူးနေလေအကုန်လုံးဆံပြတ်အဲလေးလေးမှာရှိတဲ့သဘောပုံကလေးတို့တို့ဖြည့်စီးဖြည့်စီးပြီးတော့အဲ့ဒီနားမှာပိုက်ပြီးတော့ကြေတော့အနှမ်းထွက်တာပေါ့အနှမ်းထွက်နေတယ်အနှမ်းထွက်နေတော့သွားပြလိုက်တော့အဲ့ဒီ20 30 minutes မှာဟိုအဲ့ဒီဥနေပိုင်းနေနေပြီးတော့သူ့ရဲ့အလုံးသမားရှင်းကောင်းရှိဘူး20 30 minutes မှာနှုတ်ထတာပေါ့တော့
အခုတည်ဆုံးသွားသူနှစ်ဦးဖြစ်တဲ့ရခိုင်လူမျိုးဥနီတန်းနဲ့သူနဲ့သူစပားရိတ်ဖို့ခေါ်ထားတဲ့ရှင်းလူမျိုးဥကင်းရှေတို့ဟာပြခဲ့တဲ့ဒီဇင်ဘာလ18ရက်နေ့ကပြစ်ခတ်မှုမဖြစ်ပေါ်ခင်ရထူတောင်အနီးမှာရှိတဲ့လေကွင်းတို့စပားရိတ်သိမ်းရင်တော်ခဲ့ပြီးအဲ့ဒီနေကလေးကပျောက်ဆုံးခဲ့တာဖြစ်တယ်လို့သူကဆက်ပြောပါတယ်။သူတို့ပျောက်ဆုံးတဲ့နေ့မှာပဲတပ်မတော်စစ်ကြောင်းတစ်ခုဟာကန်းထောင်ကြီးမြို့နယ်သုံးမှန်ခန့်ဝေးတဲ့ရထူတောင်အနီးမှာမိုင်းပေါက်ကွေးမှုနဲ့ကြုံတွေ့ခဲ့ရတာပါ။အဲ့ဒီနောက်မှာပြစ်ခတ်တိုင်တွေထွက်ပေါ်လာပြီးကန်းထောင်ကြီးရောက်ွက်တဲ့တို့ခြေဆိုင်တွေကြာရောက်ခဲ့တာကြောင့်မျိုးသမီးတူတေဆုံးခဲ့ရပါတယ်။အခုတည်ဆုံသွားသူနှစ်ဦးကိုလည်းအဲ့ဒီမိုင်းပေါက်ကွေးတဲ့နေရာနီးလေကွင်းမှာပဲဒေသခံတွေကတွေ့ရှိခဲ့ကြတာပါ။တည်ဆုံသွားသူတွေဟာဒီဇင်ဘာလ18ရက်နေ့ကတော့ထူထောင်နီးမှာတပ်မတော်စစ်ကြောင်းကိုမိုင်းခွေတိုက်ခိုက်ခဲ့သူတွေဖြစ်တယ်လို့အနောက်ပိုင်းတိုင်းစစ်ဌာနချုပ်ပြောခွင့်ရဗိုလ်မှူးကြီးဝင်းစောဦးကပြောပါတယ
်။အဲ့ဒါအေးနဲ့တပုံနေမို့လို့နော်အဲ့ဒါတပုံလောင်းနေခင်ဗျားလည်းစစ်တပ်ကိုတပ်မတော်ကိုလာပြီးတော့မှခင်ဗျားကလည်းမိုင်းဆွဲတဲ့ကောင်တို့ကျွန်တော်တို့ကထိုင်ပြီးတော့ကြည့်နေစစ်တပ်ပိုင်းမှာ
လက်ရှိရှင်မှာလေကန်းထောင်ကြီးမြို့မှာတပ်မ66ကတပ်ဆွေးထတာဖြစ်ပြီးမြို့နယ်မင်းမွေးမှာလက်နက်ကြီးတန်တွေကျနေရတာကြောင့်ဒေသခံတွေကြောက်လန့်နေကြရတယ်လို့ကိုဆော့လတ်ရှေကပြောပါတယ
်။အခုလေတပ်ဆွေးထတာရှိတယ်အဲ့ဒီကျွန်တော်တို့နေမရေးသခိုင်းမှာတခုအဲ့ဒီကျွန်တော်တို့ဘုန်းကြီးကြောင်းတက်ကနာဟိုဒုက္ခကျုပ်ဒုက္ခကျုပ်ပေါ်အဲ့ဒီမှာဆွေးပြီးတော့တက်ကတခုဆွေးထတယ်ကျွန်တော်တို့တပ်မ66ကအဲ့ဒီအခုလေကျွန်တော်တို့မနီမွေးကနေပြီးတော့လက်နေကြီးတက်ဆက်တွေကြာနေရတယ်ရောတဲ့ကအခုလေဒီအခုဒီအခုတော့ဖုန်းမဆက်ဆိုင်လောက်မှာပဲကျွန်တော်တို့ဝန်ထမ်းကပုံချက်လောက်ကြာလိုက်တယ်ဒီရောကပြည်သူလူထုတွေလည်းတိတိလန့်ချင်းနေတယ
်ရခိုင်ပြည်နယ်အတွင်းမှာတပ်မတော်ဖက်ကနေမြေရှင်းလင်းရေးတွေပုံမလုံဆောင်တော့မေးလို့ပြောဆိုထားတယ်လို့ရခိုင်လက်နက်ကိုင်အေဖက်ကလည်းတပ်မတော်စစ်ကြောင်းတွေကိုလက်ဦးမှုညူတိုက်ခိုက်နေတာတွေကြောင့်ရခိုင်မြောက်ပိုင်းစစ်မြေပြင်ဟာလည်းတဖြည်းဖြည်းပြေပြန့်လာတာကိုတွေ့ရပါတယ်လက်ရှိရှင်မှာလည်းတိုက်ပွဲတွေဇက်တိုက်ဆိုလိုဖြစ်ပေါ်နေပြီးတိုက်ပွဲတင်းရသားတေဆုံးမှုတွေဟာလည်းတနေ့ထက်တနေ့ပုံမှန်များပြားလာနေပါတယ်
။က
ကိုတက်နိုင်ပါရှင်ရခိုင်တပ်နဲ့စစ်ဖြစ်နေတဲ့နောက်ထပ်ပြည်နယ်တစ်ခုဖြစ်တဲ့ချင်းပြည်နယ်ဘက်ကသတင်းကိုဆက်ချင်ပါတယ်မြန်မာစစ်တပ်နဲ့ရခိုင်တိုင်းသားလက်နက်ကိုင်တပ်အေတို့ကြားတိုက်ပွဲတွေကချင်းပြည်နယ်ပလောဝမြို့ဘက်မှာလည်းမနေ့တုန်းကပြင်းပြထန်ထန်တိုက်ပွဲဖြစ်ခဲ့တယ်လို့စစ်တပ်ဘက်ကရောအေဘက်ကပါပြောပါတယ်ဒီလိုမျိုးဖြစ်ပွားနေတဲ့ပြည်ပခါဖြစ်စဉ်တွေအတွင်းမှာဒေသရင်းအခြေခံစားနပ်ရိက္ခာတည်ဆောက်မှုကိုစစ်တပ်ဘက်ကကန့်သတ်ပိတ်ပင်မှုတွေရှိနေတဲ့အတွက်အခက်တွေ့တယ်လို့ဒေသခံတွေကပြောပါတယ်ချင်းပြည်နယ်အစိုးရကတော့ပြည်ပခါဒေသတွင်း WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကိုအကူအညီပေးခွင့်ပြုလိုက်ပြီလို့လည်းဆိုပါတယ်အပြည့်အစုံကိုတော့ VOA သတင်းတောက်နိုင်ကွန်းအိမ်သတင်းပေးပို့ထားပါတယ
်ဟုတ်ကဲ့ပါချင်းပြည်နယ်ပလက်ဝါမြို့နယ်နုံမူကျေးရွာဘက်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အဖွဲ့တို့တိုက်ပွဲဖြစ်ပွားခဲ့ကြောင်းအေပြောခွေရခိုင်တုခကပြောပါတယ
်မနေ့ကဒီပလက်ဝါမြို့နယ်နုံမူကျေးရွာရဲ့အနောက်ဖက်1ကီလိုမီတာခွေးလောက်အကွာမှာရှိတဲ့တောင်တန်းပေါ်မှာကျွန်တော်တို့ရခိုင်တပ်တို့ရှိတဲ့နေရာကိုမြန်မာစစ်တပ်ဘက်ကနေပြီးတော့ဝင်ရောက်လာတဲ့အတွက်ကြောင့်မို့လို့ဒီနေ့လည်2နာရီ45မိနစ်ကနေပြီးတော့မှဒီညနေ4နာရီအထိအပြန်အလှန်တိုက်ပွဲဖြစ်ခဲ့တာရှိတယ်ဗျ။ဒါတော့အဲ့ဒီမှာဒီရန်သူဘက်ကတော့ဒီသူတို့နှုံးဘူးပြူဟာကုန်းကနေပြီးတော့မှလက်နေကြီးပစ်ကူပေးတာတွေရှိတယ်။ဆိုတော့အဲ့ဒီတိုက်ပွဲအတွင်းမှာတော့မြန်မာစစ်တပ်ဘက်ကနေပြီးတော့မှမျက်မြင်4ဦးကြာဆုံးပြီးတော့6ဦးဒဏ်ရာရခဲ့တာရှိတယ
်။အနောက်ပိုင်းတန်းစစ်သနာချုပ်တမတော်ပြောခွေရဘူမူကြီးဝင်းစော်ဦးကတော့ပလဲဝါမြို့နယ်နုံဘူးကျေးရွာဘက်မှာစိုက်ပွဲဖြစ်ပွားကြောင်းအတည်ပြုပေမဲ့ဖြစ်စဉ်အသေးစိတ်ကိုမသိရှိသေးဘူးလို့ဆိုပါတယ်
။စိုက်ပွဲဖြစ်တယ်၊စိုက်ပွဲဖြစ်နေရတော့ရှိတယ်။ဒါပဲကျွန်တော်ပြောလို့ရအောင်။ကျန်တာတော့ကျွန်တော်လည်းမသိဘူ
း။နုံဘူးရွာစိုက်ပွဲမှာမြန်မာစစ်တပ်ဘက်ကထိခိုက်မှုများတယ်လို့အေအေဘက်ကပြောနေတယ်လို့တီးခြားတိမပြုတ်နိုင်သေးပါဘူး။ပလဲဝါမြို့နယ်နုံဘူးကျေးရွာဘက်မှာရက်ချားဆိုသလိုစိုက်ပွဲဖြစ်ပွားနေတာပါ။ပြီးခဲ့တဲ့ဒီဇင်ဘာဒုတိယပတ်မှာအေအေဘက်ကအင်အားလုံးရင်းနဲ့တိုက်ခိုက်ခဲ့တယ်လို့လည်းတမတော်ဘက်ကသတင်းထုတ်ပြန်ထားပါတယ်။ဒီလိုပလဝဘက်မှာနှစ်ဖက်စည်ရေးသိမ်းမာနေတဲ့အခြေအနေကြောင့်ထရွန်အိုင်ဘက်ကိုသွားတဲ့လှေနဲ့စန္ဒရိတ်ခါတွေတဲဖို့ကမ္ဘောကနေကန့်တတ်ထားပါတယ်အထူးသဖြင့်ထရွန်အိုင်ကျေးရွာထက်ပိုင်းကုလက်ချောင်းနဲ့အုတ်တလင်းချောင်းတွေထဲသွားတဲ့လှေတွေပေါ်မှာအခြေခံစားသုံးကုန်တွေစစ်ဆေးတမ်းမြစ်မှုတွေများနေတယ်လို့ဒေတာခန်တူကပြောပါတယ်
အခက်ကတော့အများကြီးပေါ့ပြောမယ်ဆိုတော့ဆန်လည်းမတရားဘူးရှောင်းလည်းမတရားဘူးလာလို့တည်ရင်တောင်မှစစ်တပ်ကစစ်ပြီးမှဟိုသူတို့တရားကိုဆန်တောင်းအလောက်ပဲတည်ခွင့်ရအများကြီးမတည်ရဘူးပေါ့ကဲကအဲ့ထိုင်ဒီကလည်းသူရောဘက်ကိုဝေကျတဲ့ထဲလည်းတဖို့လို့ဖြစ်မှာလည်းဖြစ
်ပဋိပကဖြစ်ပွားနေတဲ့ထရွန်အင်ကျေးရွာသက်ပိုင်းကုလက်ချောင်းနဲ့အုတ်တလင်းချောင်းသက်ဘက်မှာရခိုင်မျိုးချင်းတိုင်းသားကျေးရွာ30နီးပါးရှိနေပြီးနယ်စပ်နဲ့နီးတဲ့မြေဝကျေးရွာသားတွေဟာအိန္ဒိယနိုင်ငံဘက်မှာဈေးဝယ်နေရတယ်လို့ဒေတာခန်တွေကပြောပါတယ်ပရိပကဖြစ်ပွားနေတဲ့ဒေတာအတွင်းစန်ရိတ်ခါကူညီပေးဖို့ WFP ကမ္ဘာစန်ရိတ်ခါအစီအစဉ်ကနေဒီနယ်ဆိုရထံတဘောထားတောင်းခံခဲ့ရမှာရိတ်ခါတည်ဆောင်ဖွဲ့ပြုလိုက်ပြီလို့ချင်းမြင်နယ်ဆိုရဖွဲ့စီပင်ဝန်ကြီးပေါင်လုံးမင်းထံကပြောပါတယ
်ဟိုနေ့ကတော့ကျွန်တော်တို့ WFP World Food ကတော့စာတောင်းနေစံတေလို့တဘောထားတောင်းတဲ့ခါကျကျွန်တော်တို့ခွင့်ပြုလိုက်တယ်နယ်မြေခံဝန်ကြီးနဲ့လုံချုံကြီးနဲ့မဆက်ရဝန်ကြီးရဲ့တဘောထားနဲ့တော့ကျွန်တော်တို့လည်းခွင့်ပြုချက်ပေးလိုက်တယ်အဲမင်းငင်းတဲ့ခါကျတော့ဟိုတပုံကြီးရှိတယ်တော်လိုက်ကမာဒီဒီကမှာရိတ်ခါဒီကတခြားနေရာမရောက်သွားဘူးအခြေရှိတယ်အဲ့ဒါကြောင့်တင်းနဲ့လို့ပြီးဆိုပြီးတော့ခွင့်ပြုစာတော့ပြေးလိုက်တယ်ဒါပေမဲ့သူပလဲဝါစီနေကတော့ဒီရက်တိုင်းတော့ဖြစ်ခဲ့နေရှိပါတယ
်ချင်းမြင်းနယ်ပလဲဝါမြို့နယ်မှာမြန်မာစစ်တပ်နဲ့ရခိုင်လက်နက်ကိုင်အေတို့ကြားစစ်ရေးသိမ်းမှန်နေစေအခြေအနေကြောင့်နေမြေတည်ငြိမ်မှုမရှိလို့ညမထွက်ရမိတ်ပုံမှန်144ထုတ်ပြန်ထားစေဖြစ်ပါတယ်တပတ်စီရေပြိပခကြဒေတာခန့်4000ကျော်စစ်ပေးသိမ်းရှောင်နေရတယ်လို့ချင်းပြည်နယ်ဆိုရဖွဲ့တာဝန်ရှိသူတွေကပြောပါတယ်ခင်ဗျာ
နိုင်ကိုရင်သတင်းပေးပို့ခဲ့တာဖြစ်ပါတယ်ရှင်တနင်္လာညနေခင်းအတွက်သတင်းတွေကတော့ဒီလောက်ပါပဲသောရရှင်များရှင်စောင်းနှင်းနေဝေတဲ့ဒီနှစ်တစ်ကူးရာသီရောက်တဲ့အချိန်တိုင်းမှာဒီရာသီကိုခန်းစားရေးပွဲထားတဲ့သချင်းတွေခရစ်စမတ်တေးသချင်းလေးတွေနဲ့ VOA ကနေဖျော်ဖြေတင်ဆက်ပေးနေတာဖြစ်ပါတယ်ဒီနေ့တော့ VOA ရဲ့သောရရှင်တွေအတွက်ဂျွန်လန်နွန်သီဆိုထားတဲ့War is over ဆိုတဲ့သချင်းလေးနဲ့ဖျော်ဖြေပေးကြပါတယ်နားဆင်ပါရှင
် So this is Christmas And what have you done Another year over And you won't just be gone And so this is Christmas
ဘာဆိုရဲခရစ်မတ်တေးတချင်းလေးကို view ရဲ့သောရရှင်နေနှစ်ခြိုက်ကြလိမ့်မယ်လို့မျှော်လင့်ပါရရှင်။ပျော်ရွှင်စရာနှစ်တစ်ကူကာလမှာ view ရဲ့သောရရှင်နေနဲ့မြမပြည်သူပြည်သားအားလုံးကိုစိတ်နှဖျားရွှင်လန်းချမ်းမြေ့ကြပါစေကြောင်း view ရဲ့ဝိုင်းတော်သူဝိုင်းတော်သားတွေရဲ့ကိုစားစုမုံကောင်းတောင်းပေးလိုက်ပါရရှင်။အခုကြံနေသေးတဲ့အချိန်မှာတော့နောက်ဆုံးရသတင်းချင်းချုပ်ကိုမဆုမြတ်မွန်တလဲပြောပြပေးပါအောင်ရှင်။
American တပ်ဖွဲ့ဝင်တယောက် Afghanistan နိုင်ငံမှာစစ်မှုထမ်းရင်းသေဆုံးသွားတယ်လို့ American စစ်တပ်ကဒီကနေ့ကြေညာပါတယ်။ Afghan မှာတပ်ဆွဲထားတဲ့ American စစ်တပ်ရဲ့ကြေညာချက်မှာဘလို့သေဆုံးသွားတယ်ဆိုတဲ့အသေးစိတ်တော့ဖော်ပြထားခြင်းမရှိပါဘူး။ဒီကနေ့သေဆုံးသွားတဲ့တယောက်နဲ့ဆိုရင် Afghanistan မှာတာဝန်ထမ်းဆောင်ရင်းသေဆုံးသွားတဲ့ American စစ်သားဒီနှစ်ထဲမှာစုစုပေါင်းအယောက်20ရှိသွားပါပြီ။American သမ္မတ Donald Trump နဲ့ Ukraine သမ္မတ Volodymyr Zelensky တို့ဇူလိုင်25ရက်နေ့ကဖုန်းပြောပြီးမိနစ်60အကြာမှာ Ukraine ကိုပေးမဲ့စစ်ရေးအကူအညီတွေကိုစိုင်းထားဖို့အင်ဘီရောက Pentagon စစ်ဌာနချုပ်ကိုအမိန့်ပေးတဲ့ email ထွက်လာခဲ့ပါတယ်။ Center for Public Integrity ဆိုတဲ့သတင်းမှန်ဖော်ထုတ်တဲ့ NGO အဖွဲ့ကအစိုးရ email တွေကိုထုတ်ပြန်ခဲ့တာပါ။သမ္မတ Trump Ukraine နဲ့သမ္မတနဲ့စကားပြောပြီးတနားခွဲလောက်ကြာမှာပဲအင်ဘီရောအကြီးတန်းတာဝန်ရှိသူ Mike Duffy ကကာကွယ်ရေးဆိုင်ရာအကြီးတန်းတာဝန်ရှိသူတွေကိုစစ်ရေးအကူအညီတွေစိုင်းထားဖို့နဲ့ဒီကိစ္စကိုလည်းမပေါက်ကြားစေဖို့ email ရေးသားပြောကြားခဲ့ပါတယ်။အိန္ဒိယနိုင်ငံမှာလူပေါင်း23ယောက်ထက်မနည်းသေဆုံးခဲ့ရတဲ့ဒီနိုင်ငံသားဥပဒေသစ်အပေါ်ဆန့်ကျင်တဲ့ဆန္ဒပြပွဲတွေတနိုင်ငံလုံးဒီကနေ့ဆက်ပြီးကြီးမားလာခြင်းနဲ့မှာပဲဝန်ကြီးချုပ်ကတော့ဒီဥပဒေသစ်ကိုကာကွယ်ပြောဆိုခဲ့ပါတယ်။အဲ့ဒီဥပဒေသစ်ကြောင့်နိုင်ငံထဲမှာရှိပြီးသားမွတ်စလင်တွေအပေါ်ထိခိုက်မှုရှိမှာမဟုတ်ဘူးလို့သမ္မတတိခတ်မှာဝန်ကြီးချုပ်နရင်ဒရာမိုဒီကပြောဆိုပါတယ်။နိုင်ငံတွင်းမှာမွေးဖွားတဲ့မွတ်စလင်တွေနဲ့နိုင်ငံသားမိဘဘိုးဘွားတွေကနေဆင်းသက်လာတဲ့မွတ်စလင်မောင်နှမတွေအပေါ်ဥပဒေသစ်ကတက်ရောက်မှုမရှိဘူးနိုင်ငံထဲမှာမွတ်စလင်တွေကိုထိမ့်သိမ်းထားတဲ့စခန်းတွေလည်းမရှိဘူးအခုဆွဆွဲနေတာတွေကအလိညာတွေသာဖြစ်တယ်လို့ဝန်ကြီးချုပ်ကပြောကြားခဲ့ပါတယ်ရှင
်သတင်းချင်းချုပ်ကိုမဆုမြတ်မွန်ကကြေညာပေးခဲ့တာဖြစ်ပါတယ်ရှင်တနင်္လာညနေခင်းအတွက်အစီအစဉ်ထုတ်လွှင့်ရမှုကမက်ခင်ဖြူထွေးဖြစ်ပါတယ်ဆက်ပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့မီခေဒူဘင်စကီဖြစ်ပါတယ်ရှင်ကျွန်မကဆုမွန်ပါဒီညနေခင်းအစီအစဉ်တွေကိုတာဝန်ယူတင်ဆက်ပေးခဲ့တာဖြစ်ပါတယ် VOA ကိုနားတော်တာဆင်ခဲ့တဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်
This program has come to you from the Voice of America, Washington.
From Washington, this is VOA.